2010ခုနှစ်တိဘက်ဒေသမှာငရင်ကြီးလှုပ်ခဲ့တုန်းကငရင်ကြောင့်တည်ဆုံးသူအလောင်းနေကြမှာအကူအညီတွေပေးနေတဲ့တိဘက်ဖုံတော်ကြီးတွေရဲ့ဓာတ်ပုံတွေကိုမြန်မာနိုင်ငံမှာအသက်ခံကြရလို့တည်ဆုံးနေကြတဲ့မွတ်စလင်တွေကြမှာဗုဒ္ဓဘာသာဝင်ဖုံတော်ကြီးတွေကိုတွေ့နေရတဲ့ဓာတ်ပုံပုံစံမျိုးနဲ့အင်တာနက်ဝက်ဘ်ဆိုက်တချို့မှာတင်ထားကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံဒါရမ်ဆာလာမြို့မှာအခြေစိုက်တဲ့တိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့Central Tibetan Administration ကနေ August 14ရက်နေ့ကသတင်းကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းကိုတော့ဥရောနီငင်းကဆက်ပြီးတော့တင်ပြမှာပါရှင်
။ဟုတ်ပါတယ်။အိန္ဒိယနိုင်ငံဒရမ်ဆလာမြို့ကတိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ကဒီအတွက်နဲ့အလွန်အမင်းမဲ့စိတ်နှောက်ယှက်ဖြစ်ရပြီးတော့ဒီလိုနားလည်မှုလွဲမှားစေတဲ့ဓာတ်ပုံကိုအင်တာနက်ပေါ်မှာဖြန့်ဝေနေတာအတွက်စိတ်ပူပန်နေရတယ်လို့ပြောပါတယ်။တကယ်တော့ဒီဓာတ်ပုံဟာ2010ခုနှစ်ဧပြီလ14ရက်နေ့ကတိဘက်ဒေသအရှိဂျန်ခိုင်ကူတိုတရုတ်လူယူရှူမြို့မှာလူပေါင်းများစွာတည်ဆုံခဲ့ရတဲ့ငရင်ကြီးလှုပ်ခတ်အပြီးမှာအလောင်းတွေကြားမှာကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေကြတဲ့တိဘက်ဖုံတော်ကြီးတွေဖြစ်ပါတယ်လို့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ VOA တိဘက်ဘာသာအစီအစဉ်ကနေတိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ကပြန်ကြားရေးဌာနရဲ့အတွင်းရေးမှူးမစ္စတာထာရှိကိုဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတာမှာတော့အခုလိုပြောပါတယ
်။မစ္စတာဘာမေနန်ရီယာတံတောမန်ဘတ်ဘာကဘေချုခိုင်မီပရိုချုခိုင်မီစေခိုင်မီဖတ်ပါလား
မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေတဲ့ပြည်ပခနဲ့ပတ်သက်ပြီးတော့အင်တာနက်ပေါ်က website တွေပေါ်မှာဓာတ်ပုံတစ်ပုံကိုကြီးကျယ်လွဲမစွာအသုံးပြုထားပါတယ်။2010ခုနှစ်တုန်းကတိဘက်ဒေသမှာငလျင်ကြီးလှုပ်ခဲ့တုန်းကငလျင်ကြောင့်တည်ဆုံးသူအလောင်းတွေကြားမှာအကူအညီတွေပေးနေတဲ့တိဘက်ဖုံတော်ကြီးတွေရဲ့ဓာတ်ပုံတွေဟာအခုတော့ website တွေပေါ်မှာမြန်မာနိုင်ငံမှာအသက်ခံကြရလို့တည်ဆုံးနေကြတဲ့မွတ်စလင်တွေကြားမှာဗုဒ္ဓဘာသာဝင်ဖုံတော်ကြီးတွေကိုတွေ့နေရတဲ့ဓာတ်ပုံဖြစ်တင်ထားကြပါတယ်။ကျွန်တော်တို့ကဒီ website တွေကိုဆက်သွယ်ပြီးတော့ဒါမဟုတ်ဘူးဆိုတာရှင်းပြခဲ့တာကြောင့်ဒီ website တွေကဒီဓာတ်ပုံတွေကိုဖယ်ရှားပစ်ခဲ့ကြပါတယ်။ဒါပေမဲ့နောက်တစ်ခါထပ်ပြီးဒီဓာတ်ပုံတွေပါကစ္စတန်ခြေစိုက် website တစ်ခုပေါ်မှာပေါ်လာပြန်ပါတယ်။ဒါဟာတစုံတဦးတစ်ဖွဲ့တစ်သင်းကမြန်မာနိုင်ငံဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားမှာရန်လိုမုန်းတိမှုတွေဖြစ်ပေါ်အောင်ဒီဓာတ်ပုံတွေကိုရည်ရွယ်ချက်ရှိရှိနဲ့တလွဲအသုံးချနေတာပဲလို့ကျွန်တော်တို့ကစဉ်းစားလာရပါတော့တယ
်။ Urdu Current Affairs Portal အမည်ရှိတဲ့ပါကစ္စတန်က kolampk.com တိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ကဇူလိုင်လ30ရက်နေ့ကသူတို့ရဲ့ဒီ website ပေါ်ကဒီဓာတ်ပုံကိုဖယ်ရှားပေးဖို့စာရေးအကြောင်းကြားခဲ့တာကြောင့်နောက်တနေ့မှပဲဒီဓာတ်ပုံကိုဖယ်ရှားပေးခဲ့တယ်။ဒါပေမဲ့လည်းဒီဓာတ်ပုံဟာဖြန့်ဝေနေမြဲပြန့်နှံ့နေမြဲဖြစ်တယ်။ဩဂုတ်လ12ရက်နေ့ကလူအသေးပြောက်တွေရှိခဲ့တဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကမွတ်စလင်တွေရဲ့ဆန္ဒပြပွဲကနေအကြမ်းဖက်အထီးကရုံးဖြစ်ပြောင်းလဲသွားစဉ်မှာဒီဓာတ်ပုံကိုဆန္ဒပြသူတွေကကင်ဆောင်ထားတာကိုအိန္ဒိယရဲ့လူကြီးများတဲ့ Z News ရုပ်မြင်သံကြားမှာတွေ့ခဲ့ရတယ်လို့အခုသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာသမ္မတဦးသိန်းစိန်နဲ့ VOA မြန်မာဘိုင်းဌာနမှဦးတန်းလွင်ထွန်းတို့ရဲ့နေပြည်တော်မှာဩဂုတ်လ13ရက်နေ့ကတီးတန့်တွေ့ဆုံမေးမြန်းခန်းမှာလဲသမ္မတဦးသိန်းစိန်ကဒီဓာတ်ပုံနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုခဲ့ပါတယ
်။အော်လူမျိုးကြီးကကျွန်တော်ဖိနေထားလာမဟုတ်ပါဘူး။ဒီကနေ့သူတို့ဆွဆွဲနေသလိုလူမျိုးတုံးတပ်ဖြတ်တာတို့ဘာတို့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကြားရတော့တော်တော်လေးစိတ်မကောင်းဖြစ်ပါတယ်။အင်တာနက်ဒီထဲမှာလည်းကျွန်တော်ပုံတွေတွေ့ပါတယ်။အလောင်းတွေဆိုလို့ရှိရင်တပုတ်ရင်ဘင်းအမှန်ဒါရီယာတခြားနိုင်ငံမှာဖြစ်ပျက်တဲ့ဟာတွေကိုတက်တက်လောက်ကြံပြီးတော့ဒါချဲ့ကားပြီးတော့လောက်တာတွေဖြစ်ပါတယ်။ဒီမှာဖြစ်တဲ့ဖြစ်ပျက်တွေမဟုတ်ပါဘူး
။တိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ကပြန်ကြားရေးဌာနရဲ့အတွင်းရေးမှူးမစ္စတာတာရှိကပဲအခုလိုသတင်းကြေညာချက်ထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုရှင်းပြခဲ့ပါတယ
်။ကျောင်းမဆောင်ကမောင်းကလေးကတည်းကကျိုးမောင်းရအောင်ဆုံးအမေအဖေဆက်ဆက်ကြည့်ခါတည်းရရှိမလို့ရေးဆိုင်ကိုကြောက်ကြတယ်ဖက်ကျင်းနေကြတယ်အမေဒါတော့
သူတို့ရဲ့ဒီဓာတ်ပုံတွေကိုတလွဲအသုံးချနေမှုကြောင့်မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားမှာနားလည်မှုလွဲမှားတာတွေနဲ့ပြည်ပခန့်တွေဖြစ်နေတာတွေကိုရက်ဆိုင်သွားစီဖို့ရည်ရွယ်ပြီးတော့ဒီဓာတ်ပုံတွေတဲကတကယ့်အဖြစ်မှန်အကြောင်းအရာကိုကျွန်တော်တို့ကရှင်းလင်းတင်ပြလိုက်ပါတယ်လို့သတင်းထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းထုတ်ပြန်ချက်ရဲ့အဆုံးမှာတော့ကဘာတဝမ်းကမီဒီယာအားလုံးကိုတိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ကမြစ်တာရက်ခံထားပါတယ်အခုလိုမြန်မာနိုင်ငံကမတူညီတဲ့လူမျိုးနှမျိုးမတူညီတဲ့ဘာသာဝင်တွေကြားမှာဖြစ်ပွားနေတဲ့ပြည်ပခန့်ကိုရက်ဆိုင်သွားစေဖို့ဒီဓာတ်ပုံကိုဆက်ပြီးအသုံးမပြုဖို့လေးနက်စွာပန်ကြားအပ်ပါတယ်လို့အိန္ဒိယနိုင်ငံဒါရမ်ဆလာမြို့မှာအခြေစိုက်တဲ့တိဘက်လူမျိုးများအုပ်ချုပ်ရေးဗဟိုအဖွဲ့ Central Tibetan Administration ရဲ့ဩဂုတ်လ14ရက်နေ့စွဲနဲ့သတင်းထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ